သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဦးအောင်မျိုးမြင့်ခင်ဗျာ NUG ကကင်းရဲ့မျိုးသားအစည်းအရုံး KNU ကချင်လွတ်လပ်ရေးအဖွဲ့ KIA ကိုညီညွတ်သောရခိုင်ပြည်တပ်မတော် ULA နဲ့၎င်းတို့ရဲ့လက်နက်ကိုင်အဖွဲ့ရခိုင်တပ်မတော် AA မော်မျိုးသားလွတ်မြောက်ရေးတပ်မတော် MNLA တို့နဲ့ဆီအာနာရှင်ချဆုံးပြီးတဲ့နောက် NUG အစိုးရလက်အောက်ရှိ Federal ပြည်ထောင်စုသို့ပေါင်းစည်းချဖို့သဘောတူညီမှုရရှိထားပါသလားဆီအစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကိုကော NUG အစိုးရအနေနဲ့ဘလို့ထိန်းသိမ်းလို့ရပါမလဲ
မြန်မာပြည်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းရေးအများကြီးရှိပါတယ်အဲ့ဒီထဲမှာတချို့သောအဖွဲ့တွေဖြစ်တဲ့ဒီ KNU KNPP နောက်တစ်ခါကျွန်တော်တို့ CNF စတဲ့နောက်က KIA စတဲ့တိုင်းရင်းသားအဖွဲ့စည်းရေးတွေနဲ့ပူးပေါင်းဆက်သွယ်မှုတွေရှိထားပြီးသားဖြစ်ပါတယ်တချို့ကလည်းကျွန်တော်တို့ရဲ့ Federal Democratic Charter ထဲမှာပါဝင်ပြီးတော့ချာတာကိုအကောင့်ထည့်ဖို့ဖို့အတွက်သဘောတူညီမှုရရှိထားပါတယ်။တစ်ဆက်တည်းမှာပဲလူသားချင်းစာနာမှုအကူအညီတွေကိုအားလုံးပါဝင်တဲ့ Inclusive Humanitarian Forum အဖြစ်ကျွန်တော်တို့လွှတ်ဆောင်နိုင်မှုအတွက်ချိတ်ဆက်မှုတွေရှိပြီးသားဖြစ်ပါတယ်။ဒါပေမဲ့တချို့အဖွဲ့တွေကတော့နာမည်ထုတ်ဖော်ပြီးပြောကြားမှုမရှိသေးတဲ့အရာမျိုးလည်းရှိသေးတယ်။ဒါအပြင်တချို့အဖွဲ့တွေကတော့ကျွန်တော်တို့နဲ့တွေ့ဆုံမှုအတွက်အားလုံးလက်တွဲပါဝင်နိုင်တဲ့အဆင့်ကိုဆက်လက်ရှိချင်နေတော့မရောက်ရှိသေးပဲဆက်လက်ကြိုးပမ်းဆဲပဲရှိပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပါ NUG အနေနဲ့ကျွန်တော်တို့ဒီ Federal Democracy ကိုကျင့်သုံးနိုင်ပြီးတော့ Federal Democracy ပြည်ထောင်စုထူထောင်နိုင်မှုအတွက်တက်နိုင်တဲ့ဘက်ကနေအစွမ်းကုန်ကြိုးစားပြီးတိုင်းရင်းသားမြန်မာပါဝင်တိုင်းရင်းသားအားလုံးစစ်မှန်တဲ့ Federal ပြည်ထောင်စုကိုထူထောင်နိုင်မှုအတွက်ဆက်လက်လှုပ်ဆောင်ရဲရှိပါတယ်။
ဆီအာနာရှင်အစိုးရပြုတ်ချပြီးနောက်ပိုင်းလူ့အခွင့်အရေးဝန်ကြီးတဦးအနေနဲ့နိုင်ငံတော်အုပ်ချုပ်ရေးကောင်စီ SAC နဲ့အဖွဲ့ဝင်များကိုပြည်သူတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF လို့အဖွဲ့တွေကကွန့်မြတ်ချင်းမှဘလို့များထိန်းသိမ်းနိုင်ပါမလဲကျွန်တော်ဖားရတဲ့တချို့ဆောင်းပါးတွေမှာလက်ရှိတော်လှန်ရေးအဖွဲ့တွေကသူတို့ဟာအသက်သွေးချွေးနဲ့ဆွန့်လွတ်နင်းနာခံခဲ့ရပြီး SAC နဲ့၎င်းအဖွဲ့ဝင်များကိုလက်စားချေတပ်ဖြတ်ခြင်းကိုပြည်သူကမှတားဆီးလို့ရမှာမဟုတ်ဘူးလို့ပြောဆိုထားတာရှိပါတယ်
။လူခွင့်ရေးဝန်ကြီးဌာနဖြစ်တဲ့အတွက်လူခွင့်ရအားလုံးအတွက်ဖြစ်ပါလိမ့်မယ်။အဲဒါကြောင့်မလို့ကျွန်တော်တို့ဒီ PDF တွေ People Defense Force တွေအနေနဲ့စစ်ပွဲရဆင်နွှဲနေပြီမဲ့လူခွင့်ချိုးဖောက်မှုတွေမဖြစ်ဖို့အတွက်အထူးဖြင့်အရက်သားပြည်သူတွေအမျိုးသမီးတွေကလေးတွေဒါအပြင်လက်နက်ချလာခဲ့တဲ့တုံ့ပန်းတွေနဲ့ပတ်သက်ပြီးတော့ကင်တွယ်ဆောင်ရွက်ဖို့အတွက်Military Code of Conduct စစ်တီတော်ကျင့်ဝတ်များကိုဒီကာကွယ်ဝန်ကြီးဌာနနဲ့ပူးပေါင်းချမှတ်ပေးတာဖြစ်ပါတယ်။အဲတော့ဒါတွေကိုလေးစားလိုက်နာဖို့အတွက်တစ်ဖက်ကလည်းအသိပညာပေးမှုတွေလှုပ်ဆောင်တယ်လို့ဖြစ်လာလို့ရှိရင်တိုင်ကြားနိုင်တဲ့တိုင်ကြားမှုရန်နေရာ Complete Mechanism ဒါကိုကျွန်တော်ထူထောင်ထားပါတယ်။တကယ်လို့အဲ့လိုမျိုးတိုင်ကြားလာရင်တော့ဒီသက်ဆိုင်ရာဝန်ကြီးဌာနနဲ့ Ministry of Justice တရားရေးဆိုင်ရာဝန်ကြီးဌာနတို့ပူးပေါင်းပြီးတော့အရေးယူဆောင်ရွက်မှုတွေဒါတွေကိုကျွန်တော်တို့ထိုက်တင့်တယ်လို့အရေးနိုင်မှုအတွက်လှုပ်ဆောင်ရဲ့ရှိပါတယ်။ဒါအပြင်ကျွန်တော်တို့အခုဆိုလို့ရှိရင်ဒါမျိုးကိစ္စတွေမှာဖြစ်လာတဲ့အခါမှာတိုင်ကြားမှုတွေရှိလာလို့ရှိရင်ညီပြင်းအခြေအနေနဲ့လက်ရှိအခြေအနေအတိုင်းအကောင်းဆုံးဖြစ်နိုင်မှုအတွက်လှုပ်ဆောင်မှုတွေလည်းရှိလာခဲ့တာဖြစ်ပါပြီဗျ
။ Cyclone Mocha ကြောင့်ဖြစ်စည်းသွားတဲ့ရခိုင်ပြည်သူတွေကိုကူညီဖို့ NUG အစိုးရကဘာတွေများလှုပ်ဆောင်နေပါလဲ။အထူးသဖြင့်စာနာရိတ်ခါနဲ့အမောကားရီရှားပါနေတယ်လို့ကျွန်တော်တို့သိရပါတယ
်ကျွန်တော်တို့ဒီမောကားဆိုက်ကလုန်းဖြစ်လာပြီဆိုတော့မတိုင်ခင်တည်းကပဲ NUG ဝန်ကြီးဌာနရဲ့လူသားချင်းစာနာမှုနဲ့တဘာဝဘေးနံထိမ့်သိမ့်မှုလူသားစာနာဝန်ကြီးဌာနကဒီကိစ္စတွေကိုအရေးယူဆောင်ရွက်မှုတွေရှိခဲ့ပါတယ်လိုအပ်တဲ့တည်င်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်တာအပြင်ကျွန်တော်တို့ဒီလိုမျိုးကိစ္စနဲ့ပတ်သက်တော့ကူညီနိုင်မှုအတွက်သက်ဆိုင်ရာဒေတာခံအဖွဲ့အစည်းနဲ့ပူးပေါင်းခဲ့တယ်။ဒါအပြင်အမေရိကန်ဒေါ်လာတသန်းပမတ်တင်ပြီးတော့ကူညီမှုတွေလှုပ်ဆောင်ခဲ့ပါတယ်။လှုပ်ဆောင်တဲ့နေရာမှာအထူးသဖြင့်ရိုဟင်ဂျာစခန်းတွေမှာရှိတဲ့ရိုဟင်ဂျာတွေထဲမှာကျွန်တော်တို့ရဲ့ချိတ်ဆက်ထားတဲ့အဖွဲ့အစည်းနဲ့တည်င်းပေးဖို့မှုတွေလှုပ်ဆောင်ခဲ့တယ်။ဒါအပြင်အခုလိုမျိုးဒုက္ခရောက်နေတဲ့အရာမျိုးကိုဒီစခန်းတွေကတဆင့်ကျွန်တော်တို့ရဲ့ NGO တွေကတဆင့်မ เนาะကျွန်တော်တို့ပူပေးပို့မှုလှုပ်ဆောင်ခဲ့တာရှိပါတယ်ဒါတွေအခုမှမဟုတ်ပါဘူးစခန်းထဲမှာရှိတဲ့ဒွေညာတွေနဲ့နောက်တစ်ခါသူတို့ရဲ့အယူဆတွေသူတို့ရဲ့အတန်တွေကျွန်တော်တို့အမြဲတမ်းကြားနိုင်မှုအတွက်တွေ့ဆုံမှုတွေဟာလှုပ်ဆောင်ထားပြီးသားဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းဒီလိုမျိုးလှုပ်ဆောင်တဲ့အခါမှာလုံခြုံမှုအရသူတို့ရဲ့အသက်အန္တရာယ်နဲ့အကြမ်းဖက်စစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်တတိထားပြီးလှုပ်ဆောင်ရတဲ့အချက်တွေတော့အများကြီးရှိပါတယ်ဗျ
ဆီအနာရှင်အစိုးရဘယ်တော့မှချဆုံးမလဲ NUG ကမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရအသစ်ဖွင့်နိုင်မယ်လို့ထင်မြင်ယူဆပါလား
ဒီမိကုံးကကျွန်တော်တို့ဖြေရခက်ပါတယ်ဒီတိုင်းထိုင်နေလို့တော့မရလာပါဘူးတကယ်လို့ကျွန်တော်တို့ကအကြမ်းဖက်စစ်ကောင်စီမြန်မြန်ပြောင်းကျင်မြန်မြန်လုပ်ဖို့လိုအပ်ပါတယ်ထိုင်ပြီးတော့ဆူတောင်းနေုံနဲ့ဖြစ်လာမှာမဟုတ်ပါဘူးဒါပေမဲ့လက်ရှိအချိန်ဒီမှာအကြမ်းဖက်စစ်ကောင်စီဘက်ကတဖြည်းဖြည်းဆုတ်ယုတ်ပြက်စီးလာတာအလုံးသိမှာပါအဲ့တော့ဒီကာလမှာညှော်လင့်ချက်တွေကိုဆက်လက်ထားပြီးတော့ကိုရောက်တဲ့နေရာနေလုံနိုင်တဲ့အလုပ်ကိုတည်တည်ချာချာလုံဆောင်လို့ရှိရင်တော့အမြန်ဆုံးကျွန်တော်တို့ဒီအကြမ်းဖက်စစ်ကောင်စီကိုကျွန်တော်တို့အာဏာနေဖယ်ရှားနိုင်မယ်။တစ်ချိန်တည်းမှာပဲဒီလိုမျိုးဖယ်ရှားလို့မကဘဲနဲ့အစိုးအကြမ်းဖက်စစ်ကောင်စီပြောင်းလဲရုံမကဘဲနဲ့စနစ်တစ်ခုလုံးပြောင်းလဲနိုင်တဲ့အရာမျိုးမှာဆက်လက်ပြီးတော့ပူးပေါင်းပါဝင်ဖို့လိုအပ်ပါတယ်။တိုက်တွန်းပါတယ်။ကျွန်တော်တို့အားလုံးညီရင်ကျွန်တော်တို့ဒီတော့စင်ကိုတော်မှကျွန်တော်တို့ချင်းသေးကြီးတော်မှကျွန်တော်တို့အားလုံးကျွန်တော်တို့ဟိုချုပ်နှောင်လို့ရတယ်ဒီလိုမျိုးဟာတွေကိုကျွန်တော်တို့ဝိုင်းဝန်းလက်တွဲလှုပ်ဆောင်မှုအတွက်အားလုံးကိုကျွန်တော်ဖိတ်ကြားလိုပါတယ်အားလုံးဖိတ်ခေါ်လိုပါတယ်ကျေးဇူးတင်ပါတယ
် SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်Radio, Digital TV, Online, Dhammamho, SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်. SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
့် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like, မျှဝေ, မှတ်ချက်ပေးပါ